ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတွေနဲ့ဆက်လက်ရင်ဆိုင်နေရတဲ့အာရှနိုင်ငံတွေရဲ့ဖိလစ်ပိုင်နိုင်ငံမှာဒီကနေ့တနင်္ဂနွေနေ့အတူတူလူနာသေ955ယောက်နဲ့စုစုပေါင်းကတော့21,000ကျော်ရှိတယ်လို့ကျန်းမာရေးဌာနကသတင်းထုတ်ပြန်ထားပါတယ်။ဒီကနေ့သေဆုံးသူ9ယောက်ရှိတဲ့အတွက်စုစုပေါင်းသေဆုံးသူ1,000ကျော်ရှိပြီဖြစ်ပါတယ်။ထိုင်းနိုင်ငံမှာတော့ဒီကနေ့တီပီလူနာတဲ့6ယောက်တွေ့ရတဲ့အတွက်ကူးစက်သူစုစုပေါင်း3,100ကျော်နဲ့သေဆုံးသူ58ယောက်ရှိပါတယ်။ကူးစက်မှုအသစ်တွေက UAE နိုင်ငံ၊ကူဝိတ်နဲ့အိန္ဒိယနိုင်ငံတွေကပြန်လာတဲ့စောင့်ကြည့်ထားတဲ့လူနာရေထဲမှာတွေ့ရပါမလေးရှားမှာတရောဂါကာလာပိတ်ထားတဲ့စီးပွားရေးလုပ်ငန်းတွေကိုလာမယ့်ဗိုလ်တော်နေကစပြီးတော့ပြန်ဖွင့်ဝင်ပြုမှာဖြစ်ပါတယ်။၃လနီးပါးအသွားလာတွေကန့်သက်ထားပြီးတဲ့နောက်နိုင်ငံရင်းခီးသွားလာခွင့်ကိုပြန်ခွင့်ပြုမှာဖြစ်တဲ့နေဆက်တွေကိုတော့ဆက်ပြီးတော့ပိတ်ထားမှာဖြစ်ပါတယ်။ COVID-19 ကာယောဂါကိုထိန်းချုပ်ထားနိုင်ပြီဖြစ်ကြောင်းနဲ့ဩဂုတ်လ31ရက်နေ့နောက်ပိုင်းလုပ်ငန်းတွေပုံမှန်လည်ပတ်ဖို့စတင်လှုပ်ဆောင်တော့မှာဖြစ်ကြောင်းမလေးရှားဝန်ကြီးချုပ်မဟူဒညာစင်ကဒီကနေ့ရုပ်သံနိုင်ငံမှာပြောကြားခဲ့ပါတယ်။မလေးရှားမှာပြီးခဲ့တဲ့လကလေးကကျန်းမာရေးလမ်းညွှန်ချက်တွေနဲ့အညီလုပ်ငန်းတွေကိုတဖြည်းဖြည်းပြန်ဆောင်ရပါ။လက်ရှိယောဂကုသခံထားရသူ8,300ကျော်နဲ့တိတ်ဆုံးသူ118ယောက်ရှိပါတယ်ရှင်။